အမေရိကန်ပြည်အောင်စုမှာအခုတနင်္လာနေ့မေလ25ရက်နေ့မှာကြာရောက်မယ်အောင်မေဘွယ်နေ့အထိမ်းမက်နဲ့ပေါင်းပြီးတော့ဒီသတင်းဘက်ကမှလူတွေတန်းတဲ့ချီအပြင်သွားကြမယ်လို့ခန့်မှန်းထားရတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးမြင့်တက်လာမှာကိုကျန်းမာရေးအရာရှိတွေစိုးရိမ်နေကြပါတယ်ပုံမှန်ဆိုရင် Memorial Day အောင်မေဘွယ်နေ့ကနေရာတည်ရဲ့အဆလို့သတ်မှတ်ပြီးတော့ပင်လယ်ကမ်းခြေကိုသွားကြတာမိတ်ဆွေအပေါင်းအသင်းတွေနဲ့ခြေထဲမှာအသားကင်စားတာမိသားစုတွေပျော်ဝဲစားထွက်တာတွေလုပ်ကြပါတယ်အခုလိုလူတွေစုပြီးတော့သွာလာတဲ့လူတွေအတွက်အားလက်ချင်ဖြစ်ပေမဲ့လဲဗိုင်းရပ်စ်ပိုးကအားလက်ရဲဆိုပြီးတော့အနားယူမှာမဟုတ်ဘူးလို့ကျန်းမာရေးအရာရှိတွေကသတိပေးပါတယ်။ဒါကြောင့်လူတွေအိမ်မှာပဲနေကြဖို့လူများများရှိမဲ့နေရာကိုရှောင်ကျဉ်ဖို့မိသားစုမိတ်ဆွေတငယ်ချင်းတွေနဲ့ဖုန်းတို့အွန်လိုင်းဗီဒီယိုတို့ကနေပဲအဆက်အသွယ်လုပ်ဖို့ကုသရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကအကြံပြုထားပါတယ်။တကယ်လို့အပြင်သွားကြမယ်ဆိုရင်လဲလူတူနဲ့တူခွာပြီးတော့နေဖို့နှာခေါင်းစည်းတွေလက်အိတ်တွေဝတ်ကြဖို့နဲ့အစားအစာနဲ့အရေးကိုတပြန်နဲ့တူတူစားတာတောက်တာမျိုးမလုပ်ဖို့သတိပေးပါရစေ။အမေရိကန်ပြည်အောင်စုမှာကကိုဗစ် -19 ရောဂါဖြစ်ပွားနှုန်းကကျဆင်းနေတယ်ဆိုပေမဲ့နေကောင်းတယ်လို့ထင်ရတဲ့လူအများပြားမှာရောဂါပိုးရှိနေတာကြောင့်ရောဂါမကူးစက်အောင်လို့ကာကွယ်ဖို့အတွက်အထူးအရေးကြီးကြောင်းအင်ဂျူရိုရဲ့ကိုရိုနာဗိုင်းရပ်စ်တုံ့ပြန်လှုပ်ဆောင်ရေးအဖွဲ့ကဒေါက်တာဒေဘရာဘက်စ်ကပြောပါရစေ။